Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောရရှင်များစိတ်လက်ကြည်သာရှိကြပါစေရှင်။ American ပြည်ထောင်စု Washington DC မြို့တော် VOA မြန်မာပိုင်းစီစဉ်ကနေ2014ခုနှစ်ဒီဇင်ဘာလ10ရက်နေ့ဗုဒ္ဓဟူးနေ့ညနေခင်းအစီအစဉ်တွေကိုလှိုင်းတိုမီတာ71.25 MHz ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မတင်ကြီးထိုက်ပါ
ကျွန်တော်ကတော့ဇောင်းဝန်လိုက်ပါဒီညနေမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်ပြည်ထောင်စုမှာစက်တင်ဘာလ2011ခုနှစ်စက်တင်ဘာလတိုက်ခိုက်ရမှုနောက်ပိုင်း CIA ကအကြမ်းဖက်သမားတွေကိုညှဉ်းပန်းနှိပ်စက်ခဲ့တဲ့အကြောင်းအထက်လွှတ်တော်ကအစည်းအဝေးခန်းစာထုတ်ပြန်တဲ့အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်မြန်မာနိုင်ငံအပါအဝင်8000ခြားနိုင်ငံများအသင်းအာဆီယံရဲ့နှစ်ပတ်လည်ညီလာခံတက်ရောက်ဖို့အသင်းဝင်နိုင်ငံခေါင်းဆောင်တွေကတောင်ကိုရီးယားနိုင်ငံကိုရောက်သွားကြပါပြီအခေထားအဖွဲ့ကဖန်ဆီးထားတဲ့နောက်ဆုံးပြင်သစ်တစားကံပြန်လည်လွတ်မြောက်လာပြီဖြစ်ပါတယ်ဒီလိုမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နားလောင်နေအတူတင်ပြပေးသွားမှာပါခင်ဗျာ
ကောင်းပါပြီရှင်သတင်းတွေပြီးမှထုတ်လွှင့်မဲ့သတင်းဆောင်မတွေထဲမှာတော့ဒီကနေ့ကြာရောက်တဲ့လူအခွင့်အရေးနေ့မှာမြန်မာပြည်သူတို့အခွင့်အရေးဘယ်လောက်ရနေပါပြီလဲ
ဒီနေ့တဲ့ဥပဒေကျန်နေတယ်နောက်ထပ်အစ်စ်ပေါ်လာတဲ့ဥပဒေတွေကလည်းပြောမယ်ဆိုရင်အပြည့်အဝမသာဘဲပေးနိုင်မယ်နဲ့တော့ဤဥပဒေတွေကလည်းပြန်ပြီးချုပ်ထားတဲ့အရာဖြစ်နေတ
ယ်လူအခွင့်အရေးလှုပ်ရှားသူဥအောင်မျိုးမင်းပြောပြခဲ့တာပါတစ်ဆက်ထဲမှာပဲအမေရိကန်တို့ရဲ့လူအခွင့်အရေးချိုးဖောက်မှုလို့ပြောရမယ် CIA တို့ကျင့်သုံးခဲ့တဲ့နှိပ်စက်ညှဉ်းပန်းစစ်ဆေးမှုတွေအပေါ်တုံ့ပြန်မှုတွေနောက်ဒီကြောင်မီးသွေးတုံတားပေးစက်ရုံတွေကိုနိုင်ငံရဲ့ချားကိုသွားပြီးတော့မွန်ပြည်နယ်ကဒေသခံတွေဘာအတွက်လိလာကြမှာလဲဆိုတာတွေကိုတင်ပြပေးဖို့ရှိပါတယ်။နောက်ပိုင်းမှာတော့နှစ်တက်ကူရာသီချူဒေသချင်းလက်ဆောင်တစ်ပုဒ်ကိုလည်းနားဆင်ကြရအောင်ပါရှင်။အခုရင်ဆုံးနောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့နန်းလောင်တို့ကကြီးညာပေးကြမှာပါ။
အမေရိကန်ပြည်ထောင်စုမှာ2011ခုနှစ်စက်တင်ဘာလတိုက်ခိုက်ခံရမှုနောက်ပိုင်းအမေရိကန်ဗဟိုထောက်လွှမ်းရေးအေဂျင်စီ CIA ကအကြမ်းဖက်သမားတွေကိုညှဉ်းပန်းနှိပ်စက်စစ်ဆေးခဲ့တဲ့အကြောင်းအထက်လွှတ်တော်အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။ Democratic Party ကအထက်လွှတ်တော်ထောက်လွှမ်းရေးကော်မတီဥက္ကဋ္ဌ Dianne Feinstein ကတော့ CIA ရဲ့စစ်ကြောရေးနှိစနစ်တွေဟာညှဉ်းပန်းနှိပ်စက်မှုအဖြစ်အတိပ္ပယ်ဖွင့်ဆိုနိုင်တဲ့အကြောင်းနဲ့ဒီလူရွတ်တွေကြောင့် American နိုင်ငံရဲ့စံတန်ဘိုးတွေကိုထိခိုက်ရတဲ့အကြောင်းအစည်းအဝေးခန်းစာထုတ်ပြန်ရမှာပြောဆိုခဲ့ပါတယ်။အခန်းချင်းထဲမှာချုံနောင်တာအရေးပြအောင်ထားတာရင်မွန်းအောင်လုပ်တာစတာတွေကို CIA ရဲ့ပြင်းထန်တဲ့စစ်ကြောရေးနှိမ့်လန့်တွေဟာလက်တွေ့ထိရောက်မှုရှိမရှိဆိုတာကိုအမေရိကန်လူထုနဲ့လွတ်တော်ကိုလက်ပြားခဲ့တယ်လို့လည်းအစင်ခံစားထဲမှာဆွဆွဲဖော်ပြထားပါတယ်။သမ္မတဘာရက်အိုဘားမားကလည်းအမေရိကန်အနေနဲ့ရက်ဆက်လွန်းတဲ့လုပ်ရက်တွေကိုကျူးလွန်ခဲ့တာတွေရှိခဲ့တဲ့အကြောင်းနဲ့ဒါမျိုးတွေနောက်ထပ်မဖြစ်ဖို့လိုတယ်လို့လည်းစပိန်ဘာသာနဲ့ထုတ်လွှင့်တဲ့Univision ရုပ်မြင်သံကြားအစီအစဉ်တစ်ခုမှာပြောကြားခဲ့ပါတယ်အစီအခံစာထွက်ပေါ်လာပြီးနောက်မှာတော့လူအခွင့်အရေးလှုပ်ရှားသူတွေကညှဉ်းပန်းနှိပ်စက်မှုတွေကျူးလွန်ခဲ့သူတွေကိုအရေးယူဖို့တိုက်တွန်းမှုတွေလည်းထွက်ပေါ်လာပါတယ်လူအခွင့်အရေးနဲ့အကြမ်းဖက်မှုတိုက်ဖျက်ရေးကုလသမဂ္ဂအထူးကိုယ်စားလှယ် Ben Emerson ကတော့ပြင်းထန်တဲ့စစ်ဆေးမှုတွေလုပ်ခဲ့သူတွေအပေါ်ရာဇဝတ်ကြောင်းအရာအရေးယူဖို့တိုက်တွန်းခဲ့ပါတယ်လူအခွင့်အရေးစောင့်ကြည့်လှုပ်ရှားမှုအဖွဲ့ Human Rights Watch ရဲ့အမှုဆောင်ညွှန်ကြားရေးမှူး Kenneth Roth ကလည်းတာဝန်ရှိသူတွေကိုအရေးမယူခဲ့ရင်အလားတူဖြစ်ရတဲ့ပေါ်ပေါက်နိုင်တယ်လို့သတိပေးခဲ့ပါတယ်
အယ်ကိုင်ဒါရဲ့မြောက်အာဖရိကတိုက်အဖွဲ့ခွဲကဖမ်းဆီးပြီး၃နှစ်နီးပါးကြာအချင်းချခံထားရတဲ့တစ္ဆကန်ဆာဂျေးလာဇာရီဗစ်ချ်ပြန်လွတ်လာပါပြီ။အသက်50အရွယ်မစ္စတာလာဇာရီဗစ်ချ်ကိုသူပြန်လွတ်လာပြီးနိုင်ပိုင်းအကြာပဲရစ်ကိုဗုဒ္ဓဟူးနေ့မနေ့ကရောက်လာတဲ့အချိန်မှာပြည်နှစ်သမ္မတဖရန်ဆွာအော်လွန်ကတွေ့ဆုံနှုတ်ဆက်ခဲ့ပါရတယ်။သူ့ကိုမာလီနိုင်ငံမြောက်ပိုင်းဒေသမှာပြန်ပေးဆွဲသွားခဲ့တာလို့မစ္စတာလာဇာရီဗစ်ချ်ကအင်္ဂါနေ့ကပြောပါရတယ်။နိုင်ဂျီးရီးယားနိုင်ငံမြို့တော်နီယာမေးကပြည်သူတန်ယုံမှာတရင်ထောက်တွေကိုသူကအခုလိုပြောသွားခဲ့တာပါ။သူ့အနေနဲ့နိုင်ဂျီးရီးယားသမ္မတနိုင်ဂျာကိုတမကသူလွတ်မြောက်ရေးအတွက်ကူညီပေးကြတဲ့နိုင်ဂျာမျိုးကလူတွေကိုလည်းကျေးဇူးတင်ကြောင်းသူကဆက်ပြောသွားပါရတယ်။2013ခုနှစ်ဇူလိုင်လတုန်းကသူ့ရဲ့လုပ်ဖော်ကိုင်ဖက်ဖိလစ်ဗာဒန်တနတ်တန်ယာနဲ့တေဆုံခဲ့ရတဲ့ကိစ္စအပြင်မစ္စတာလာဇာရီဗစ်ချ်ကိုမာလီနိုင်ငံမှာဖမ်းဆီးအကျဉ်းချထားတဲ့ကိစ္စနဲ့ပတ်သက်လို့ဖမ်းဆီးထားတဲ့အယ်ကိုင်ဒါတပ်ခိုက်ရေးသမားနှစ်ယောက်ကိုအလဲအလဲလုပ်ပေးလိုက်ပြီးရပိုင်အကြမှာမစ္စတာလာဇာရီဗစ်ချ်ပြန်လွတ်ပေးလိုက်တာပါ။အဲ့ဒီအယ်ကိုင်ဒါတပ်ခိုက်ရေးသမားနှစ်ယောက်ကိုစနေနေ့ရုံးကနိုင်ဂျာမြို့မှာတရားဝင်ဆစ်ဆက်ပေးသူတွေကသိရင်အယ်ကိုင်ဒါတွေစီပြန်လွှဲအပ်ပေးလိုက်တာပါ။
ထောင်တောင်းချီတဲ့ဒုက္ခသည်တွေတခြားနိုင်ငံမှာခလုံးခွင့်လျှောက်ထားဖို့ဒါမှမဟုတ်တနီယာကနေတနီယာကိုရွှေ့ပြောင်းနေထိုင်ဖို့အတွက်အန်ဒီယန်များတဲ့ပင်လယ်ပြင်ကိုဖျက်သွမ်းနေကြသူတွေအရေးကိုကမ္ဘာနိုင်ငံတွေကပုံမအာယုံဆိုင်လှုပ်ဆောင်ဖို့လိုကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကပြောပါတယ်ပင်လယ်ပြင်အတွင်းဒုက္ခသည်တွေကိုကယ်တင်ရတဲ့အခြေအနေတနီယာကနေတနီယာကိုရွှေ့ပြောင်းသူတွေပုံမစိတ်ချရတဲ့နိလန်းတွေကိုအသုံးပြုလောက်အောင်အားပေးရေးနဲ့ လူတွေအဲ့ဒီလိုနေရဆွန့်ခွာထွက်ပြေးနေကြရတဲ့အဓိကပြဿနာတွေကိုအဖြေရှာဆွေးနွေးဖို့အတွက်ယူအန်အစ်စီယာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးအန်တိုနီယိုဂူတဲရက်စ်ကဂျနီဗာမြို့မှာနေရကြဥဆောင်ကျင်းပနေတာဖြစ်ပါတယ်။အခုနှစ်အတွင်းမှာတွင်ပဲပင်လယ်ပြင်ကိုဖြတ်ပြီးတော့နေရဆွန့်ခွာထွက်ပြေးသူ၃သိန်းခွဲနီးပါးရှိခဲ့ပြီးအဲ့ဒီထဲက4200တည်ဆုံးခဲ့တယ်လို့ယူအန်အစ်စီယာကပြောပါတယ်။အန်တီအများဆုံးရေကြောင်းဖြတ်ကျော်မှုဟာပင်လယ်ပြင်ထဲကိုဖြတ်ကျော်သွားတဲ့ခီးစဉ်ဖြစ်ပြီးမြေထဲပင်လယ်ထဲကိုဖြတ်ကျော်သွားတဲ့ခီးစဉ်ဖြစ်ပြီး2019ခုနှစ်ထဲမှာတင်လူပေါင်း3400တည်ဆုံးခဲ့ပြီဖြစ်တယ်လို့ဆိုပါတယ်အခုနှစ်အတွင်းအဲ့ဒီလမ်းကြောင်းကိုဖြတ်တန်းသူ 28,000 ရှိခဲ့တဲ့အတွက်အရင် 2011 ခုနှစ်ကအများဆုံးဖြစ်ခဲ့တဲ့အရေအတွက်ထက်စာရင်3ဆလောက်ပိုများလာတယ်လို့ကုလသမဂ္ဂကပြောပါတယ်
ရာဒီဥတုဖောက်ပြန်မှုတွေကိုရင်ဆိုင်ရမှာဆင်းရဲတဲ့နိုင်ငံတွေကိုအကူအညီပေးမဲ့ကုလသမဂ္ဂရဲ့အစီအစဉ်အတွက်ဒေါ်လာ165တန်းထည့်ဝင်ကူညီမယ့်အကြောင်းဩစတြေးလျနိုင်ငံကကတိပေးလိုက်ပါတယ်။လေထုညဉ့်ညံမှုတွေမှာအဆိုးဆုံးနိုင်ငံတစ်ခုဖြစ်တဲ့ဩစတြေးလျဟာကုလသမဂ္ဂရဲ့အကူရာဒီဥတုဆိုင်ရာရမုံငွေအစီအစဉ်မှာအလွန်ငွေထည့်ဝင်ဖို့လဲနိုင်ငံတကာကဖိအားပေးတာခံနေရတာပါ။ဝန်ကြီးချုပ်တိုနီအက်ဘော့ကတော့လိုလိုလားလားသဘောထားမရှိပဲပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်ကိုပိုင်အစီအစဉ်တွေနဲ့ဆောင်ရွက်နေတယ်လို့ပြောဆိုနေတာဖြစ်ပါတယ်။ဒါပေမဲ့လည်းအခုနောက်ဆုံးသဘောထားပြောင်းလဲလာတဲ့ဝန်ကြီးချုပ်ကအကူအညီတွေကို၄နှစ်စာအတွက်ထောက်ပံ့သွားမှာဖြစ်ပြီးဩစတြေးလျနိုင်ငံပြပအထောက်ပံ့ဗဏ္ဍာငွေထဲကတုံ့ဆွဲသွားမယ်လို့လည်းပြောဆိုခဲ့တာပါ။ပဝန်ကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေကတော့ယာဒီဥတုဖောက်ပြန်မှုတွေကိုရင်ဆိုင်ဖို့ကမ္ဘာတဝန်းကြိုးပမ်းမှုတွေမှာအားနည်းတယ်ဆိုပြီးဝေဖန်နေကြတာဖြစ်ပါတယ်။ဩစတြေးလျဝန်ကြီးချုပ်ကတော့မနစ်တုံးကရထူးမှာတာဝန်ယူချင်းချင်းဆိုသလိုပဲပဝန်ကျင်ညံ့ညမ်းမှုဖြစ်စေတဲ့ကာဗွန်တန်ငွေတွေအများဆုံးထုတ်လုပ်တဲ့လုပ်ငန်းတွေအပေါ်တန်ငွေရိုက်တဲ့ဥပဒေကိုပဲဖျက်ချတာပါ။ဩစတြေးလျနိုင်ငံမှာလျှက်စစ်မှုအတွက်ကြောင်မီသွေးကိုအဓိကတုံ့ဆွဲနေသလိုတပ်တူတူဖော်ရေးလုပ်ငန်းတွေကိုလည်းအကြီးကျယ်လှုပ်စကိုင်းနေတဲ့အတွက်ကမ္ဘာမှာဖွံ့ဖြိုးတဲ့တိုင်းပြည်တွေထဲမှာပတ်ဝန်းကျင်ညံ့ညမ်းမှုအများဆုံးဖြစ်စေတဲ့တိုင်းပြည်တစ်ခုအဖြစ်သတ်မှတ်ထားပါတယ
်။ UAB ကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေပါခင်ဗျာ။မြန်မာနိုင်ငံအပါအဝင်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့နှစ်ပတ်လည်ညီလာခံတက်ရောက်ဖို့အသင်းဝင်နိုင်ငံကခေါင်းဆောင်တွေရောက်ရှိလာနေတဲ့တောင်ကိုရီးယားနိုင်ငံဘူဆန်မြို့မှာလူညုံရေးတွေကိုတိုးမြင့်ချထားပါတယ်။မနေ့ပြန်ကြာတာပတိနေ့နဲ့တောက်ကြနေ့တွေမှာကျင်းပသွားမယ်အာဆီယံတောင်ကိုရီးယားဆက်ဆံရေး25နှစ်ပြည့်အထိမ်းအမှတ်အခမ်းအနားအတွက်သက်ဆိုင်ရာနိုင်ငံတွေကအကြီးအကဲတွေနဲ့စတင်ရောက်ရှိလာနေကြပြီဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံကထိပ်သီးအစည်းအဝေးအတွက်မြန်မာနိုင်ငံကသမ္မတဦးသိန်းစင်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တက်ရောက်မှာဖြစ်ပါတယ်။တောင်ကိုရီးယားသမ္မတရဲ့ဖိတ်ကြားချက်နဲ့သမ္မတဦးသိန်းစင်တွားရောက်တာဟာဒါဒုတိယအကြိမ်မြောက်ဖြစ်ပြီး2012ခုနှစ်မှာတော့ကလည်းသမ္မတဖြစ်သူအီမြောင်ဘိုက်ရဲ့ဖိတ်ကြားချက်နဲ့တွားရောက်ခဲ့တာပါ။အာဆီယံအသင်းနဲ့ကုံတွယ်မှုရင်းနှီးမြှုပ်နှံမှုတွေမှာဒုတိယအများဆုံးဖြစ်တဲ့တောင်ကိုရီးယားနိုင်ငံဟာမိဖက်အဖြစ်ပူးပေါင်းဆောင်ရွက်မှုတွေကို1989ခုနှစ်ကစတင်ခဲ့တာဖြစ်ပါတယ်။ဒီနှစ်2014ခုနှစ်အတွက်အာဆီယံတောင်ကိုရီးယားထိပ်သီးဆွေးနွေးပွဲကိုတော့ယုံကြည်စိတ်ချပြီးစိတ်ချမ်းသာပျော်ရွှင်ရတဲ့မိဖက်တေးလို့ခေါင်းစဉ်ပေးထားပါတယ
်။တရုတ်နိုင်ငံရဲ့ထိပ်တန်းစီးပွားရေးစီမံကိန်းအရာရှိဟောင်းတယောက်ကိုလှပ်ပေးလိုက်ယူမှုဆွဆွဲချက်နဲ့ထောင်လန်တသက်တကျွန်းချမှတ်လိုက်ပါတယ်။ဒါဟာတရုတ်နိုင်ငံအကျင့်ပြတ်ချဆောင်မှုတိုက်ဖျက်ရေးကမ်ပိန်းအဖွဲ့ရဲ့အစစ်မြစ်အရာရှိတယောက်ကိုရာထူးချတဲ့နောက်ဆုံးလို့ရဖြစ်လာပါတယ်။အစိုးရပိုင်ဆိုင်ဟောသတင်းဌာနကမစ္စတာလျူတီနန်ဟာသူတာဝန်ထမ်းဆောင်စဉ်ကာလမှာဒေါ်လာ 5.8 တန်းလက်ယူမှုရှိခဲ့တယ်လို့ဆိုပါတယ်။မစ္စတာလျူဟာတရုတ်နိုင်ငံရဲ့ထိပ်တန်းစီးပွားရေးစီမံကိန်းဌာနလက်အောက်ကအမျိုးသားဖွံ့ဖြိုးတိုးတက်ရေးနဲ့ပြည်လဲတိဆောက်ရေးကော်မရှင်ရဲ့ဒုတိယအကြီးအကဲဖြစ်တာဝန်ထမ်းဆောင်ခဲ့တာပါ။ဒီဆွဆွဲမှုဟာ2012ခုနှစ်ဒီဇင်ဘာလတုန်းကကိုင်ဂျင်းစုံစမ်းရေးမဂ္ဂဇင်းရဲ့သတင်းထောက်တယောက်ကသူ့ရဲ့မိုက်ခရိုဘလော့ဂ်မှာရေးသားဖော်ပြလိုက်ကြတဲ့အထွက်ပေါ်လာခဲ့တာပါ။မစ္စတာလျူကတော့ဒီဆွဆွဲချက်ကိုအပြင်းထန်ရင်ဆန်ပါတယ်။ဒါပေမဲ့စက်တင်ဘာလအတွင်းတရားရုံးမှာရင်ဆိုင်စဉ်မှာတော့အသက်60အရွယ်မစ္စတာလျူကလက်ယူမှုတွေရှိခဲ့တဲ့အကြောင်းမျက်ရည်ဆက်လက်နဲ့ဝန်ခံခဲ့ပါတယ်။အဲ့ဒီလက်ယူမှုမှာငွေသားတွေအပြင်ပိုချေကာဒစီနဲ့ပီကျင်းကအဆင့်မြင့်အပန်းဖြေအိမ်လဲပါဝင်ပါတယ်။အမျိုးသားစွမ်းအင်စီမံခန့်ခွဲရေးဌာနရဲ့ညွှန်ကြားရေးမှူးလဲဖြစ်တဲ့မစ္စတာလျူဟာတမရရှီကျင်းပင်လက်ထက်မှာအကျင့်ပြတ်ချဆမှုဆွဆွဲချက်တွေနဲ့အမှုရင်ဆိုင်ရတဲ့အဆင့်မြင့်အရာရှိ50ထက်ကတယောက်ပါဝင်ဖြစ်ပါရဲ့ရှင်
။ဟောင်ကောင်မှာနလကျော်ကြဆန္ဒပြသူတွေကသူတို့ရဲ့တပည့်စခန်းတွေကိုပြန်ရုပ်သ ိမ့်နေပေမဲ့ဒီမိုကရေစီအရေးပြုပြင်ပြောင်းလဲမှုတွေဖြစ်ပေါ်အောင်ဆက်လက်တိုက်ပွဲဝင်သွားမယ်လို့ဆန္ဒပြသူတွေကတနိဌန်ချတာပါတယ်ဆန္ဒပြသူတွေအဓိကနေရာယူထားတဲ့ Admiralty နဲ့ Causeway Bay အရက်တွေကတပိတ်စခန်းနေနဲ့အတားအဆီးတွေကိုကြာတာပရိနေမှာနောက်ဆုံးထားပြီးပြန်လဲရုပ်သိမ်းကြဖို့ဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကတိုက်တွန်းထားပါတယ်ဆန္ဒပြပွဲအနည်းကလမ်းနေမှာမော်တော်ယာဉ်တွေပြန်လဲတော်လောက်ဝင်ပြို့ဖို့ဟောင်ကောင်တရားရုံးကရဲတပ်ဖွဲ့ကိုခွင့်ပြုပေးပြီးလိုက်တဲ့နောက်ပိုင်းတပိတ်စခန်းတွေကိုထောင်နဲ့ချီတဲ့ရဲတပ်ဖွဲ့ဝင်တွေလာရောက်ဖျက်ဆီးဖို့ရှိနေပါတယ်။ပါကစ္စတန်နိုင်ငံမှာအမျိုးသမီးငယ်များအခွင့်အရေးရရှိရေးတက်ကြွလှုပ်ရှားသူမာလာလာယူဆပ်ဇိုင်းနဲ့အိန္ဒိယနိုင်ငံမှာကလေးသင်ငယ်များအခွင့်အရေးဆိုင်ရာအကျိုးဆောင်ကိုင်လတ်စတီယာတီရိုနှုတ်ဟာဒီကနေ့နော်ဝေးနိုင်ငံအော်စလိုမြို့မှာနိုဘယ်ငြိမ်းချမ်းရေးဆုလက်ခံရယူပြီးသမိုင်းမော်ကွန်တင်တော့မှာဖြစ်ပါတယ်။အသက်18နှစ်အရွယ်မာလာလာဟာနိုဘယ်ဆုလက်ခံရရှိတဲ့အသက်အငယ်ဆုံးသူဖြစ်ပြီးတော့စတ္တယာတီကတော့နိုဘယ်ဆုလက်ခံရရှိတဲ့ပထမဆုံးအိန္ဒိယနိုင်ငံသားဖြစ်ပါတယ်သူတို့နှုတ်အုပ်အနေနဲ့ဆုကျေးငွေတိတသမတတန်းကိုခွဲဝေယူကြမှာဖြစ်ပြီးနှုတ်စလုံးကဆုလက်ခံရရှိစကားပြောကြမှာဖြစ်ပါတယ် Direct from Washington The Voice
of America VOA ထိတ်တန့်ရောက်တဲ့နေ့ကိုကိုစော်ဝင်းလိုက်တဲ့နန်းလောင်တို့ကြင်ညာပေးခဲ့တာပါရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားဆင်နိုင်တယ်လို့ကျမတို့ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအသံလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်။အခုကတော့ဒီကနေ့ချက်ရောက်တဲ့နိုင်ငံတကာလူ့အခွင့်အရေးနေ့မှာမြန်မာပြည်သူတို့အခွင့်အရေးအတွက်အာမခံချက်ဘလောက်ရှိနေပြီလဲဆိုတာကိုအရင်ဆုံးတင်ပြပေးပါမယ်။ဒီမိုကရေစီနိုင်ငံတော်ဒစ်စီ UTP ပြည်ပြင်ပြောင်းလဲမှုတွေလှုပ်ဆောင်နေတဲ့မြန်မာနိုင်ငံမှာလူ့အခွင့်အရေးဆိုင်ရာလုပ်ငန်းတွေတိုးမြင့်ပြီးလှုပ်လာနိုင်ပေမယ့်လို့အစိုးရရဲ့ပူးပေါင်းပါဝင်မှုတွေလိုနေသေးတဲ့အကြောင်းဒီကနေ့ရန်ကုန်မြို့မှာကျင်းပတဲ့နိုင်ငံတကာလူ့အခွင့်အရေးနေ့အခမ်းအနားမှာဝေဖန်လိုက်ကြပါတယ်။အသေးစိတ်ကိုတော့ကိုရိုင်းသတင်းသွားရောက်ယူခဲ့တဲ့ VOA သတင်းတောင်မတ်သိန်ကီလင်းကပြောပြပေးပါဦးရှင်။
အစိုးရတက်တက်လာပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံမှာလူ့အခွင့်အရေးဆိုင်ရာလှုပ်ရှားမှုတွေအရင်ကထပ်ပေါ်ပြီးလှုပ်လာနိုင်ပေမဲ့အစိုးရကပါဝိုင်းဝန်းလုပ်ကိုင်မှုလိုသေးတယ်လို့နိုင်ငံတကာအတိုင်းဝိုင်းကဒီကနေ့ကျင်းပတဲ့66ကြိမ်မြောက်နိုင်ငံတကာလူ့အခွင့်အရေးနေ့အခမ်းအနားမှာထောက်ပြပြောဆိုကြပါတယ်။စစ်မှန်တဲ့ဒီမိုကရေစီနိုင်ငံဖြစ်လာဖို့ဆိုရင်တော့လူ့အခွင့်အရေးဆိုင်ရာလုပ်ငန်းတွေမှာအစိုးရဘက်ကပါပါဝင်နေတယ်လို့အမေရိကန်တန်ယုံကလူ့အခွင့်အရေးဆိုင်ရာအရာရှိမစ္စတူငွေကအကြံပြုလိုက်ပါတယ်။
As the government continues in the transition toward a genuine democracy, it needs to expand.
စစ်မှန်တဲ့ဒီမိုကရေစီနိုင်ငံဖြစ်လာဖို့ပြုပြင်ပြောင်းလဲနေတဲ့အစိုးရအနေနဲ့အရက်ဖက်အဖွဲ့အစည်းတွေကိုနေရာပေးရပါမယ်။မီဒီယာနဲ့တက်ကြွလှုပ်ရှားသူတွေကိုလည်းကာဝယ်ပေးရပါမယ်။လယ်ယာမြေဆိုင်ရာပြဿနာတွေကိုလည်းဖြေရှင်းပေးရမယ်။နိုင်ငံတွင်းကအကြမ်းဖက်မှုတွေကိုလည်းတားဆီးရမယ်။နိုင်ငံသားတွေကိုအခြေခံကျတဲ့လွတ်လပ်ခွင့်နဲ့လူ့အခွင့်အရေးတွေချပေးရမယ်လို့ပြောသွားတာပါ။လက်ရှိကာလမှာလူ့အခွင့်အရေးဆိုင်ရာဥပဒေသစ်တွေပေါ်ထွက်လာပြီးမြဲဒီဥပဒေသစ်တွေဟာလူ့အခွင့်အရေးကိုအပြည့်အဝမကာကွယ်ပေးနိုင်နေဘူးလို့ Equality မြန်မာရဲ့အမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကအခုလိုပြောပြပါရယ်
ဥပဒေဒီမှာပြန်ကြည့်မယ်ဆိုလို့ရှိရင်လည်းတစ်ဖက်ကအရင်ဥပဒေတွေကဆက်ရှိနေတော့လည်းစိနှိတ်တဲ့ဥပဒေကျန်နေတယ်နောက်ထပ်အစ်ပေါ်လာတဲ့ဥပဒေတွေကလည်းပြောမယ်ဆိုရင်အပြည့်အဝမကာကွယ်ပေးနိုင်မယ်နဲ့တော့ဤဥပဒေတွေကလည်းပြန်ပြီးချုပ်ထားတဲ့အရာဖြစ်နေတဲ့အတွက်ကျွန်တော်တို့ကတိုးတက်တော့တိုးတက်လာတယ်ဒါပေမဲ့ဝမ်းသာအားရနဲ့ပျော်ရွှင်ပြီးတော့လူ့အခွင့်အရေးရပါပြီလို့ပြောလို့ရတဲ့အနေအထားမျိုးမဟုတ်ဘဲနဲ့စိုးရိမ်ကြောက်ကြမှုတွေရှိနေတော့မှာပဲ
မိမိတို့ရဲ့အမြင်တွေကိုတာဝန်ရှိသူအာဏာရှိသူတွေတည်အောင်ဖော်ထုတ်ခြင်းဟာနိုင်ငံတကာလူ့အခွင့်အရေးဆိုင်ရာဥပဒေတွေကနိုင်ငံသားတွေရဲ့အခွင့်အရေးတည်ရပဲဖြစ်ပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးယုံထာနေကိုယ်စားလှယ် Daniel Collins ကပွင့်လင်းမြင့်သားတဲ့လူ့အဖွဲ့အစည်းတည်ရဖြစ်လာဖို့ဆိုရင်မြန်မာနိုင်ငံသားတွေရဲ့အမြင်တွေကိုချပြခွင့်ပေးဖို့လိုအပ်တယ်လို့သုံးသပ်ပါတယ်
။ Space from where an open society can be forged in which people are able to criticize.
ပြည်သူလူထုတွေကအစိုးရရဲ့လုပ်ငန်းစဉ်တွေအခြားလူတွေရဲ့သဘောထားတွေကိုပြည်သူဘောဆောင်တဲ့ဝေဖန်မှုတွေလုပ်မယ်အစိုးရကလည်းဒီဝေဖန်မှုတွေကိုလေးတူနဲ့ဆောင်ရွက်ပေးမယ်ဆိုရင်ပွင့်လင်းမြင့်သားတဲ့လူအဖွဲ့အစည်းတစ်ရက်ဖြစ်လာမှာပါလူ့အခွင့်အရေးဆိုင်ရာဥပဒေတွေပြဋ္ဌာန်းမယ်ဆိုရင်လည်းနိုင်ငံသားတွေရဲ့အမြင်ကိုလွတ်လပ်အေးချမ်းစွာထုတ်ဖော်ပြခွင့်ပြုတဲ့ဥပဒေတွေပြဋ္ဌာန်းဖို့အရေးကြီးပါတယ်ဒီလိုစန္ဒအမြင်တွေထုတ်ဖော်တာကိုအရေးယူအပြစ်ပေးတဲ့ဥပဒေမျိုးတော့မပြဋ္ဌာန်းသင့်ပါဘူး
လက်တလုံးနိုင်ငံတွင်းမှာဖြစ်နေတဲ့ပဋိပက္ခတွေဒီတွင်းစစ်ပွဲတွေဟာမြန်မာနိုင်ငံမှာလူအခွင့်အရေးမရှိခြင်းကိုဖော်ပြနေတယ်လို့ဦးအောင်မျိုးမင်းကထောက်ပြပြောဆိုလိုက်ပါတယ်
။တိုင်းရင်းသားဒေသတွေမှာလက်နက်ကိုင်စစ်ပွဲတွေကြောင့်ဒုက္ခရောက်နေတယ်လို့ရှိတယ်။ကျွန်တော်တို့တိုင်းရင်းသားဒေသတွေထဲမှာလက်နက်ကိုင်ရောက်ဒုက္ခရောက်တဲ့လူရှိခြင်းကမြန်မာပြည်မှာလူအခွင့်အရေးမရှိခြင်းကိုဖော်ပြနေတာဖြစ်တယ်။ပုံမဆိုးရတဲ့ချက်တွေကတော့အရင်တော့ကတော့စစ်ပွဲအတွင်းမှာပဲလူတွေပြေးရရှောင်ရတဲ့ဒုက္ခရောက်တာရှိပေမဲ့အခုဆိုလို့ရှိရင်ဒီတယောက်နဲ့တယောက်မုန်းတီးအောင်နှုတ်ဆော်မှုတွေအကြမ်းဖက်မှုတွေကိုတွေးထုတ်မှုတွေကြောင့်အရင်တော့ငြင်းချမ်းပါတယ်ဆိုတဲ့ဒေသတွေအတွင်းမှာကျွန်တော်တို့ပြိပခါတွေဖြစ်နေခြင်းဒါကပုံမဆိုးရတဲ့ပုံစံတစ်ခုလို့ပြောချင်ပါတယ်
လူအခွင့်အရေးကာကွယ်မြင့်တင်သူများအဖွဲ့ကဦးစီးပြီးမြန်မာနိုင်ငံမှာ၉ချိန်မြောက်ကျင်းပတဲ့နိုင်ငံတကာလူအခွင့်အရေးနေ့အခမ်းအနားကိုမြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂတန်အမတ်ကြီးရိုလန်ကိုဗီယာလည်းတက်ရောက်ခဲ့ပါတယ်။လူအခွင့်အရေးဆိုင်ရာလုပ်ငန်းတွေကိုတွန်းမြင့်လုပ်ကိုင်ရမှာကူညီဖို့အသင့်ရှိနေတယ်လို့လည်းသူကပြောဆိုသွားပါတယ်။ဒီနေ့အခမ်းအနားမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လူနည်းစုနဲ့တိုင်းရင်းသားအခွင့်အရေးအမျိုးသမီးအခွင့်အရေးအစရှိတဲ့မြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေများကိုသက်ဆိုင်ရာနယ်ပယ်ကကျွမ်းကျင်သူတွေနဲ့လည်းဆွေးနွေးခဲ့ကြပါတယ်ရှင်
။မတ်တင်ခီလင်းရဲ့သတင်းပေးပို့ချက်ပါရှင်။မြန်မာလူအခွင့်အရေးအခြေအနေကိုတင်ပြပြီးတစ်ဆက်တည်းမှာပဲအမေရိကန်တို့ရဲ့လူအခွင့်အရေးချိုးဖောက်မှုလို့ပြောဆိုရမယ်။ CIA ရဲ့စစ်ကြောရေးနည်းလမ်းတွေအပေါ်တုံ့ပြန်ချက်တွေကိုတင်ပြပေးပါမယ်။2001ခုနှစ်စက်တဘာလ17ရက်အမေရိကန်ပြည်ထောင်စုအကြမ်းဖက်တိုက်ခိုက်ခံရပြီး CIA ထောက်လှမ်ရေးအဖွဲ့ကကျင့်သုံးခဲ့တဲ့နှိပ်စက်ညှဉ်းပန်းစစ်ဆေးတဲ့နှီးတွေနဲ့ပတ်သက်တဲ့အထက်လွှတ်တော်ရဲ့အစီရင်ခံစာထွက်လာခဲ့ပါပြီ။ဒီအစီရင်ခံစာကိုထောက်ခံတဲ့ Republican Party ဝင်အ ਨੇ အကျဉ်းသာရှိပြီးအဲ့ဒီအထက်မှာ Arizona ပြည်နယ်အထက်လွှတ်တော်အမတ် John McCain လည်းပါဝင်ပါတယ်။တခါကဗီယက်နမ်စစ်တုံ့ပြန်တဦးဖြစ်ခဲ့မှုတဲ့အထက်လွှတ်တော်မှဂျွန်မက်ကိန်းကစာမျက်နှာ6000ပါအစီရင်ခံစာနဲ့ပတ်သက်လို့သူကြိုဆိုတဲ့အကြောင်းမနေ့ကအထက်လွှတ်တော်မှစိတ်ခံစားချက်အပြည့်နဲ့ပြောဆိုသွားပါတယ်။ VOA သတင်းတောက်ဇလာစာဟုတ်သတင်းပေးပို့ထားတာကိုကိုသိန်းထိုင်ဦးကပြောပြပေးမှာပါ။
အမေရိကန်အထက်လွှတ်တော်ရဲ့အစီရင်ခံစာမှာ2000ခုနှစ်နဲ့2009ခုနှစ်အတွင်းကမ္ဘာတဝန်းအာဖဂန်နစ္စတန်ပိုလန်ရိုမေးနီးယားကျူဘာနဲ့တခြားနေရာတွေမှာ CIA ရှုဝဲစခန်းတွေအတွင်းအဲခိုင်ဒါချမ်းဖဲ့ဖွဲ့ဝင်နေတဲ့တခြားဖန်ဆီးမိသူတွေပေါ့ဘလို့နှိမ့်ဆက်ညင်ပန်းစစ်ဆေးတဲ့ဆိုရာတွေပါဝင်ပါတယ်အထက်လွှတ်တော်ထောက်လှမ်းရေးဆိုင်ရာကော်မတီကြီးကဲတူးဖြစ်တဲ့အာရီဇိုနာပြည်နယ်ရီပါဘလီကန်လွှတ်တော်အမတ်ဂျွန်မက်ကိန်းကတော့ဒီအစီရင်ခံစာကိုကြိုဆိုတဲ့အကြောင်းအထက်လွှတ်တော်မှာပြောဆိုသွားပါတယ
် I believe the American people have a right
အမေရိကန်ပြည်သူတွေအနေနဲ့စီးပွားအခွင့်အရေးလည်းရှိတယ်တကယ်တမ်းကတာဝန်လဲယူရမှာဖြစ်တယ်ဆိုတာကျွန်တော်တို့ယုံကြည်တယ်။သူတို့နာမည်ကိုသုံးပြီးဘာတွေလုပ်ခဲ့တယ်ဘယ်လိုနည်းလမ်းတွေကျင့်သုံးတယ်ဒါတွေကအလုံးအကျိုးအတွက်ဟုတ်မဟုတ်နောက်အရေးကြီးတဲ့တံပေါ်ထားမှုတွေနဲ့ကိုက်ညီမညီဆိုတာတွေသိကွင်းရှိပါတယ်
။ဖန်စီထားတဲ့သူတွေကိုရေနစ်တလို့မွန်းသောအောင်လုပ်တဲ့နှိမ့်ဆက်ညှဉ်းပန်းမှုမျိုးအိတ်ခွင့်မပေးတာမျိုးအစားအစာနဲ့ရေမသေးုံလောက်ပဲပေးတာမျိုးဒီလိုအသေးစိတ်ညှဉ်းပန်းတဲ့နည်းလမ်းတွေကိုအစီရင်ခံစာထဲမှာဖော်ပြထားပါတယ်။ထက်လွှတ်တော်မှဂျွန်မက်ကင်းကတော့နောက်နာကမှာဒီလိုနီလန်းတွေမသုံးမှုအစီရင်ခံစာကဟန်တားနိုင်မယ်လို့မျှော်လင့်တဲ့အကြောင်းပြောသွားခဲ့ပါတယ
် I know the use of torture compromises
ကျွန်တော်တို့နဲ့ရန်သူတွေအကြောက်ကွဲပြားတဲ့အချက်ကစိတ်ဆက်ညှဉ်းပန်းတဲ့နေတွေကိုသုံးတယ်မသုံးဘူးဆိုတာပါကျွန်တော်တို့နဲ့ပြည်သူအလုံးယုံကြည်ထားတာကဖန်ဆီးမိတဲ့ရန်သူတွေအပေါ်မှာတောင်အမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာသဘောတူညီချက်တွေအရလူအခွင့်အရေးသတ်မှတ်ချက်တွေနဲ့အညီအကာအကွယ်ပေးရမယ်ဆိုတာပါအ
ထက်လွှတ်တော်မှဂျွန်မက်ကင်းကသမ္မတဥပမာဆိုရပေါ်မှာမကြကနာဝေဖန်ပြောဆိုသူပါဒါပေမဲ့လည်းနှိမ့်ဆက်ညှဉ်းပန်းတဲ့နီလန်းတွေကိုမသုံးသင့်ဘူးဆိုတဲ့နေရာမှာတော့ Republican Party ဝင်တချို့နဲ့မတူဘဲသမ္မတဥပမာဆိုရနဲ့သဘောထားတိုက်ဆိုင်သူပါဒီလိုနှိမ့်ဆက်တဲ့နီလန်းတွေကြောင့်အကြမ်းဖက်သမားတွေထပ်ပြီးတော့ဖမ်းမိမယ်ဆိုတာကိုလည်းသူလက်မခံဘူးလို့ပြောပါတယ
် Obviously we need intelligence to defeat our enemies but we need
ကျွန်တော်တို့ရန်သူကိုအနိုင်တိုက်ဖို့ထောက်လှမ်းရေးအချက်လက်တွေလိုတာတော့မှန်ပါတယ်ဒါပေမဲ့ယုံကြည်အားထားလောက်တဲ့ထောက်လှမ်းရေးအချက်လက်တွေလိုအပ်တာပါသိစညှင်းပန်းတာကတကယ်တမ်းထိရောက်အောင်လှုပ်ရှားတဲ့ထောက်လှမ်းရေးတွေအတွက်သတင်းမှားတွေရအောင်ပိုလုပ်သလိုဖြစ်နေပါတယ်
။ BNN စစ်ပြန်တခုဖြစ်တဲ့ဂျွန်မက်ကင်းကမြောက် BNN မှာ9နှစ်ခွဲ3ပန်းပြည့်ဖန်ခံခဲ့ရပြီး1983ခုနှစ်ကလွတ်မြောက်လာခဲ့သူပါ။သူကိုယ်တိုင်ညှင်းပန်းနှိပ်စက်တာတွေခံခဲ့ရပါတယ်။တသက်လုံးတရားပါတဲ့ဒဏ်ရာတွေနဲ့ပြန်မလွတ်မြောက်ခင်ကွန်မြူနတီပါတီရဲ့ဝါဒဖြန့်ကြီးညာချက်ကိုသဘောတူလက်မှတ်ရေးထိုးခဲ့ရပါတယ်။အထက်လွှတ်တော်အမတ်ဂျွန်မက်ကင်းဒီလိုပြောပေမဲ့လည်းတခြား Republican Party ဝင်တွေနဲ့သမ္မတဘုရှ်လက်ထက်က CIA အရာရှိဟောင်းတွေကတော့စစ်ဆေးတဲ့နီလန်းတွေကိုခုခံကာကွယ်ပြောဆိုနေပါတဲ့ CIA လက်ထောက်ရင်းဂျိုင်းမူအောင်ချာလီစ်အယ်လန်ကဒီလိုနီလန်းတွေကြောင့်အကြမ်းဖက်တိုက်ခိုက်မှုတွေနောက်မဖြစ်ပေါ့ဟန်တားနိုင်ခဲ့တယ်လို့ဆိုပါတယ်
Pressures were great from the administration from the
Congress အမေရိကန်ဆိုရလွတ်တော်နဲ့ပြည်သူတွေကပြီးတဲ့ PR တွေကတော်တော်များပါတယ်ဒါပေမဲ့တည်တဲ့အတိုင်းပဲနောက်တစ်ချိန်တိုက်ခိုက်ဖို့ပြင်ဆင်နေတယ်ဆိုတဲ့သတင်းတွေကလည်းတော်တော်များများရထားတာပါ
ဂျော်ဂျီယာပြည်နယ်က Republican ထက်လွှတ်တော်အမတ် Savvy Chamblex ဆိုရင်ဒီအစီရင်ခံစာထွက်တော်မယ်ဆိုတာကိုဒီနှစ်ဆန်းကမဲခွဲခဲ့တဲ့အချိန်မှာကန့်ကွက်ခဲ့တဲ့သူပ
ါ I voted to declassify that and then the general
ဒါတွေကိုလူသိရှင်ကြားထုတ်ပြီးမကြေညာဖို့ကျွန်တော်မဲပေးခဲ့တဲ့သူပါကျွန်တော်တို့အစီရင်ခံစာထဲမှာဖော်ပြထားသလိုပဲသတင်းအချက်အလက်တွေတခုချင်းရယူခဲ့တဲ့အစီအစဉ်တွေကြောင့်ဘင်လာဒင်ကိုအသေးဖမ်းနိုင်ခဲ့ုံနဲ့မဟုတ်ပါဘူးတခြားအကြမ်းဖက်တိုက်ခိုက်ဖို့စီမံတာတွေကိုဒီနှစ်ပိုင်းနေအတွင်းမှာဟန်တားနိုင်ခဲ့ပါတယ်
CIA အဖွဲ့ညင်ဘောဘွေရစစ်ဆေးတဲ့နီလန်းတွေကိုဆက်ပြီးတော့မသုံးတော့ဘူး2009ခုနှစ်အတွင်းသမ္မတဥပမာကပြိပင်ခဲ့ပါလေ အခုအစီရင်ခံစာထွက်လာမယ်ဆိုရင်အမေရိကန်ပြည်ထောင်စုအပေါ်မှာရန်လိုလက်တုံပြန်တိုက်ခိုက်တာမျိုးတွေဖြစ်လာနိုင်တယ်ဆိုတဲ့သတိပေးချက်တွေရှိပေမဲ့လည်းတမဒဥဘမကတော့အစီရင်ခံစာထွက်လာတာကိုထောက်ခံပြောဆိုထားပါတယ်ဒီအစီရင်ခံစာထုတ်ပြန်တဲ့အချိန်မှာပဲကမ္ဘာတဝန်းကအမေရိကန်တန်ယုံတွေတခြားကိုယ်စားလှယ်အဖွဲ့တွေရဲ့ယုံတွေမှာလုံခြုံရေးကိုထူးတက်လန့်ထားပါတယ်ခင်ဗျာ
ကုသိန်းထိုင်ဦးပြောပြပေးခင်တာပါရှင်မြန်မာဆိုင်ရာသတင်းတပုတ်ကိုလည်းဆက်ပြီးတော့ပြောပြပေးခြင်းပါတယ်တိုယိုထိုင်းကုမ္ပဏီရဲ့ဖိတ်ကြားချက်နဲ့မွန်ပြည်နယ်ကဒေသခံတွေထိုင်းနဲ့ဂျပန်နိုင်ငံတို့မှာရှိတဲ့အကြောင်းမိတွေသုံးဒါအပိစက်ယုံတွေကိုတွားရောက်လေ့လာဖို့ရှိနေပါတယ်။မွန်ပြည်နယ်ရေးမြို့နယ်အတွင်းမှာအကြောင်းမိတွေသုံးဒါအပိစက်ယုံစီမံကိန်းတည်ဆောက်ဖို့ရထားချက်ကိုဒေသခံတွေကန့်ကွက်တာကြောင့်မွန်ပြည်နယ်လွှတ်တော်ကကွင်းစင်းလေ့လာမှုတွေကိုရပ်ဆိုင်းဖို့တားမြစ်ခဲ့ပြီးမယ်။အခုလိုလေ့လာရေးခီးစဉ်ဆေးလွတ်တာဟာတိုယိုထိုင်းကုမ္ပဏီကစက်ယုံစီမံကိန်းပြန်လည်စတင်နိုင်ဖို့အားယူနေတဲ့အနေအထားလို့လဲပြည်내လွှတ်တော်ကိုယ်စားလှယ်တွေကရှုံ့မြင်ကြပါတယ်။ဒီအကြောင်းကိုတော့ VOA ထိုင်းခြေစိုက်သတင်းတောက်နိုင်ကိုအင်ကပြောပြပေးမှာပါ
။ထိုင်းနိုင်ငံနဲ့ဂျပန်နိုင်ငံမှာရှိတဲ့ကြောင်မွေတွေတုံဒါအပိစက်ယုံလိလာရီခီးစင်နဲ့ပတ်သက်လို့မိုးပြည်내လွှတ်တော်ကိုယ်စားလှယ်ဒေါက်တာအောင်နိုင်ဦးကအခုလိုပြောပါတယ
်။ဒီလိုလိုတို့နေနေတာလေအကြီးကြီးလက်ခံနိုင်တဲ့အထိကိုသူကဆက်ပြီးစူးစမ်းနေတဲ့ဘောပေါ့။နောက်ပြောရတော့ဟိုခီးစင်ဆက်တုံခေါင်းရဲ့သူခံပါမယ်။ဒါဆိုလိလာပါပြီးတဲ့ခါကျရင်တော့အသာဒီတကယ်ဟိုနေနေဒီကလူလူလူအဖွဲ့ကြီးတွေဆိုတာဖြစ်နေတယ်။ကျင်းကျင်းနဲ့မရှင်းဘူးဆိုတဲ့ဟာကိုဒီလိလာတဲ့အဖွဲ့တွေကပြန်ပြီးတော့တောင်းကြပြီးတော့ဒါဟိုလက်ခံပေးဖို့ဘောမျိုးတော့ပါလားပေါ့။
ဒီလိလာရေးခီးစဉ်သွားမဲ့လူတွေကိုမိုးပြင်းနဲ့ဆိုးရွားဖွဲ့ကနေတဆင့်တာဝန်ယူစုဆောင်းပေးတာဖြစ်ပါတယ်။ရင်းမြွနဲ့အန်တင်ကြေးရွာမှာတည်ဆောက်မဲ့ကြောင်မီတွေသုံးဒါအပေးစက်ယုံကိုဒေသခံတွေလူမှုဖွဲ့စည်းတွေကနေကန့်ကွက်မှုတွေနဲ့လည်းတွေ့ကြုံနေရပါတယ်။မိုးပြင်းနဲ့ဆိုးရွားဖွဲ့အနေနဲ့ဒီလိလာရေးခီးစဉ်အတွက်လူရွေးချယ်တဲ့နေရာမှာအတိုက်အခံဖွဲ့စည်းကလူတွေကိုရွေးချယ်ဆဲလွတ်ခြင်းမရှိတဲ့လောက်ရပေါ်မှာအမြင်ကြည်လင်မှုမရှိဘူးလို့ကြောင်မီတွေစက်ယုံဇာနာပြတူတူဖြစ်တဲ့ကိုတန်းလွင်ကမွန်ပါရာနဲ့အခုလိုပြောပါတယ်။
တို့ကမွန်ပြည်နယ်ဝန်ကြီးဘွေကြီးချောင်းလောက်ကော
သူပြောရတာကတော့ကျွန်တော်တို့မွန်ပြည်နယ်ဝန်ကြီးကနေစီစဉ်တဲ့ဂျပန်နိုင်ငံလေလာရေးခီးစဉ်မှာကြေးရွာအုပ်ချုပ်ရေးမှုကတစ်ဆင့်စီစဉ်ခဲ့တာသူတို့အချင်းချင်းလက်ဝါးရိုက်တဲ့စီစဉ်တစ်ခုလို့ပဲမြင်တယ်ကျွန်တော်တို့အဖွဲ့ကကြောင်မီတွေးစက်ယုံကိုစတင်တဲ့အဖွဲ့လေလာရေးမှာကျွန်တော်တို့အဖွဲ့ကလူတွေကိုစေလွတ်တင်တယ်ဒါမှကောင်းသည့်ဆိုးသည့်တက်တဲ့ပြုလို့ရမှာအခုတော့ဝန်ကြီးကဒီကနေ့ခေါ်မနက်ဖြန်သူတို့သွားတယ်ဆိုတော့ကျွန်တော်တို့အဖွဲ့အနေနဲ့လက်မခံနိုင်ပါဘူးဆိုပြီးမွန်ပါရာနဲ့ပြောဆိုသွားတာပါလိလာရေးခီးစင်မှာပါဝင်တဲ့မြေမခသတင်းထောက်ကိုဝင်းနိုင်တက်ကတော့ဂျပန်နဲ့ထိုင်းနိုင်ငံကစက်ယုံစီမံကိန်းတွေကိုလိလာပြီးကောင်းကျိုးဆိုးကျိုးတွေကိုလူထုကိုချပြဖို့အစီအစဉ်ရှိတယ်လို့အခုလူပြောပါတယ
်။ဆယ်ရက်နေ့မှာ16ရက်နေ့ကိုမွန်ပြည်နယ်ကလွှတ်တာအားလုံးပေါင်း15ရောက်ပါတော့။ကျွန်တော်တို့ကကောင်းဆိုးတော့ပညာရှင်ပေါ့ဗျတော့လည်းမရပါဘူးမဲ့တော့ကိုမျက်မြင်သိသလောက်တော့ကိုချပြဖို့အစီအစဉ်ရှိတယ်ခင်ဗျ။ဈေးနာပြီးပညာရှင်တွေမေးမှတော့တော်တော်စဉ်းစားရတာလို့
ရင်းမြွနဲ့အန်တင်ကျေးရွာမှာကြောင်မီတွေသုံးဒါအပိစက်ယုံတည်ဆောက်ဖို့ဒိုယိုထိုင်းကုမ္ပဏီကနေကွင်းစင်းလေ့လာတဲ့အချိန်တုန်းကဒေသခံပြည်သူတွေမွန်နိုင်ငံရေးပါတီတွေလူထုအခြေပြုဖွဲ့စည်းတွေကနေကန့်ကွက်ခဲ့ကြပါတယ်။အဲ့ဒါလို့ကန့်ကွက်မှုကြောင့်မွန်ပြည်နယ်လွှတ်တော်တွင်မှကြောင်မီတွေသုံးဒါအပိစက်ယုံတည်ဆောက်ရေးအတွက်ကွင်းစင်းလေ့လာမှုတွေကိုရပ်ဆိုင်းဖို့ပြီးခဲ့တဲ့ဇူလိုင်လတုန်းကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့မွန်ပြည်နယ်လွှတ်တော်ကနေကွင်းစင်းလေ့လာမှုတွေရပ်ဆိုင်းဖို့တိုင်းပြစ်ထားပေမဲ့လည်းတူယူထိုင်းကုမ္ပဏီကနေလက်လျှော့ဟန်မသူဘူးလို့မိုးပြင်းနယ်လှစ်တော်ကိုယ်စားလှယ်ဒေါက်တာအောင်နိုင်ဦးကအခုလိုပြောပါတယ်
ဇူလိုင်လမှာသူတို့စမ်းသပ်ရမယ့်ကာလအချိန်ပိုင်းကြာကုန်လွန်သွားပြီဖြစ်တဲ့အတွက်ဆက်လက်ဆောင်ရွက်ခြင်းမပြုရန်အကြောင်းသာပါပြီဆိုတော့ဒီနယ်ဆွေးရပေါ်ရမယ်ဆိုတော့သူတို့စထားတယ်။ထောက်ကားပြီးတဲ့အလျောက်လည်းသူတို့တက်တာညင်သွားသုံးလေးလလောက်သူတို့ရဲ့ကြမ်းမြေးဆက်ယုံတွေလိမ့်လာပို့ဆိုပြီးတော့ဒါကန်းလန်းလာတယ်ဆိုတော့ဒီကြမ်းမြေးဆက်ယုံလောက်ချင်တဲ့ကုမ္ပဏီရဲ့အနေနဲ့ဒီတက်တော်မလျှော့သေးဘူး
။ကြမ်းမြေးဆက်ယုံစီမံကိန်းအကောင့်တွေပေါ်နိုင်ဖို့အတွက်ပြည်သူတွေနားလည်လက်ခံလာအောင်ညှိနှိုင်းဆွေးနွေးသွားမယ်လို့ဒိုယိုထိုင်းကုမ္ပဏီဘက်ကပြောဆိုမှုတွေရှိနေတယ်လို့စက်ယုံစီမံကိန်းကြောင့်ဖြစ်ပေါ်လာနိုင်တဲ့သဘာဝပတ်ဝန်းကျင်ထိခိုက်မှုနဲ့ဂေဟထိမ့်သိမ်းရေးစံချိန်စံညွှန်းတွေကိုဂျပန်စံချိန်စံညွှန်းနဲ့ကမ္ဘာပံစံချိန်စံညွှန်းတွေအတိုင်းလှုပ်ဆောင်မှာဖြစ်တဲ့အတွက်စိုးကျိုးနေတယ်လို့လည်းကုမ္ပဏီဘက်ကနေရှင်းပြထားပါတယ်။ရင်းမြွတ်နဲ့အန်တင်ကျေးရွာမှာတည်ဆောက်မဲ့1280မီဂါဝတ်ထုတ်ကြောင်မီတွေစက်ယုံစီမံကိန်းကိုအကောင့်တွေဖို့ဖို့အတွက်တိုယိုထိုင်းဂရုကုမ္ပဏီက2014ခုနှစ်နှစ်ဆိုင်ပိုင်းမှာစတင်ကွင်းစင်းလေ့လာတိုင်းထွားသလိုအမေရိကန်ဒေါ်လာတန်2900အကုန်ကျခံတည်ဆောက်မှာဖြစ်သလိုအနှစ်30စီမံကိန်းနဲ့လည်ပတ်သွားမယ်လို့လည်းစီမံကိန်းအချင်းချုပ်မှာဖော်ပြထားပါတယ်။အလားတူတနင်္လာရီတိုင်းဒေသကြီးတွင်းမှာအီတလီယန်ထိုင်းကုမ္ပဏီကနေစောက်လုံးမဲ့သဝယ်ရင်းနဲ့စိတ်ကန်းစီမံကိန်းတွေကြောင်မီတွေသုံးဒါအပေးစက်ယုံတည်ဆောက်ရေးလုပ်ငန်းစဉ်ကိုဒေသခံတွေပါဝင်လူမှုဖွဲ့စည်းတွေတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဖွဲ့စည်းတွေကနေကန့်ကွက်မှုတွေနဲ့လည်းတွေ့ကြုံနေရပါတယ်ခင်ဗျာ
ကိုနိုင်ကွင်းအိမ်ရဲ့သတင်းပေးပို့ချက်ပါရှင်ဒီညနေခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲတော်ရရှင်များရှင် အေဂျင့်နဲ့ဒီဇင်ဘာ2ရက်ကိုရာသီရောက်တိုင်းဒီရာသီကိုခန်းစားရေးဖွဲ့ထားတဲ့သချင်းတွေခရစ်စမတ်ဒေးသချင်းတွေနဲ့ဖျော်ဖြေပေးနေတာမှာဒီညနေခင်းမှာတော့ခင်ဝမ်းရဲ့ပြေမာဆောင်ကိုခန်းစားနားဆင်ကြရအောင်ပါရှင်တီဆိုထားတဲ့ပြည်မာဆောင်းပါရှင်တောရရှင်များနဲ့မြန်မာပြည်သူပြည်သားပေါင်းနှစ်သက်ကိုအချိန်အခါမှာစိတ်လက်ကြီးသာရှိကြပါစေကြောင်း VOA ကဆုမွန်ကောင်းတောင်းပါတယ် VOA ရဲ့ဗုဒ္ဓဦးနဲ့ညနေခင်းအခုထုတ်လွှင့်ချက်တွေကတော့မကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်တွေပြီးမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိ Asia Set 7 Juru ကနေဖမ်းယူကြည့်ရှုနိုင်ကြပါတယ်ရှင်ဗုဒ္ဓဟူးနေ့ညနေခင်းအစီအစဉ်တွေအဆုံးသတ်သိခင်ချက်နေသေးတဲ့အချိန်တွင်မှသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြီးညာပေးပါဦ
းအမေရိကန်ပြည်ထောင်စုမှာ2011ခုနှစ်စက်တင်ဘာလတိုက်ခတ်ခံရမှုနောက်ပိုင်းအမေရိကန်ထောက်လှမ်းရေးအေဂျင်စီ CIA ကအကြမ်းဖက်သမားတွေကိုညှဉ်းပန်းဆစ်ဆီးခဲ့တဲ့အကြောင်းအထက်လွှတ်တော်အစီရင်ခံစာကဖော်ပြထားပါတယ်ဒီမိုကရက်တစ်ပါတီကအထက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌဒိုင်ယန်ဖိုင်းစတိုင်းကတော့ CIA ရဲ့စစ်ကြောရေးစနစ်တွေဟာညှဉ်းပန်းနှိပ်စက်မှုအဖြစ်အဓိပ္ပာယ်ဖွင့်ဆိုနိုင်တဲ့အကြောင်းနဲ့ဒီလိုရောက်တဲ့ကြောင့်အမေရိကန်နိုင်ငံရဲ့စန်တာမိုရီကိုထိခိုက်ခံရတဲ့အကြောင်းအစိုးရခန်းစာမှာထုတ်ပြန်တဲ့အချိန်မှာပြောဆိုခဲ့ပါတယ်မြန်မာနိုင်ငံအပါဝင်အရှိတောင်အာရှနိုင်ငံများတင်အာဆီယံရဲ့နှစ်ပတ်လည်ညီလာခံတက်ရောက်ဖို့အသင်းဝင်နိုင်ငံကခေါင်းဆောင်တွေရောက်ရှိလာနေတဲ့တောင်ကိုရီးယားနိုင်ငံဘူဆန်မြို့မှာလုံခြုံရေးတွေကိုတိုးမြှင့်ချထားပါတယ်မနေ့ပြန်ကြာတာပဲနေ့နဲ့တောက်ကြနေတွေမှာကျင်းပသွားမဲ့အာဆီယံကိုရီးယားဆက်ဆံရေး25နှစ်ပြည့်အထိမ်းအခမ်းအနားအတွက်သက်ဆိုင်ရာနိုင်ငံအကြီးအကဲတွေနဲ့အတူမြန်မာသမ္မတဦးသိန်းစိန်လည်းတောင်ကိုရီးယားနိုင်ငံကိုလာရောက်မှာဖြစ်ပါတယ်။ပါကစ္စတန်နိုင်ငံမှာအမျိုးသမီးငယ်များပညာသင်ခွင့်ရရှိရေးတက်ကြွလှူရှားသူမလာလာယူဆပ်ဇိုင်းနဲ့အိန္ဒိယနိုင်ငံမှာကလေးသင်ငယ်များအခွင့်အရေးဆိုင်ရာအကျိုးဆောင်ကိုင်လတ်စတီယာတီရိုနှုတ်ဟာဒီကနေ့နော်ဝေးနိုင်ငံအော်ဆလိုမြို့မှာနိုဘယ်ညဉ့်ဉျေးရေးဆုလက်ခံရကြပြီးသမိုင်းမော်ကွန်းတင်တော်မှာဖြစ်ပါတယ်။အသက်18နှစ်အရွယ်မလာလာဟာနိုဘယ်ဆုလက်ခံရရှိတဲ့အသက်ငယ်ဆုံးသူဖြစ်ပြီးတော့စတီယာဇိုင်းကတော့နိုဘယ်ဆုလက်ခံရရှိတဲ့ပထမဆုံးအိန္ဒိယနိုင်ငံသားဖြစ်ပါတယ်။သူတို့နှစ်ဦးအနေနဲ့ရတဲ့ဆုကြေးငွေဒေါ်လာ1.3 billion ကိုခွဲဝေယူကြမှာဖြစ်ပြီးတော့ဆုလက်ခံရရှိကြောင်းမင်းကွန်းပြောကြမှာလည်းဖြစ်ပါတယ
်။တရင်ချင်းချုပ်ကိုကိုစော်ဝင်းလိုင်ကြီးညာပေးခဲ့တာပါရှင်။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုငင်းချန်ဖြစ်ပါတယ်။အတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်ရှင်။ VOA American အတံညနေခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာပါ။နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မယ့်အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးရန်ရဲ့အပေါင်းကနေကင်းဝေးကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.